ရန်ကုန်မင်းလေးပါဝင်မြို့တချို့မှာတက္ကသိုလ်တွေပြန်ဖွင့်နေပြီမဲ့လဲတက္ကသိုလ်တွေမှာကျောင်းတက်တဲ့သူအရေတွက်ဟာ၁၀ကဏန်းလောက်ပဲရှိတယ်လို့တက္ကသိုလ်ဆရာဆရာမတွေကပြောပါတယ်။အနာသိန်းစစ်ကောင်စီကကျောင်းတွေပြန်ဖွင့်ဖို့ကျောင်းသားတွေကျောင်းပြန်တက်ဖို့လှုံ့ဆော်နေပြီမဲ့လဲနိုင်ငံတော်မှာတော့ဆန္ဒပြသပိတ်တွေနဲ့အတူကျောင်းမတက်ရေးလှုံ့ရှားမှုတွေဆက်ပြီးတော့ဖြစ်ပွားနေပါတယ်။ဒီအခြေအနေအပြည့်စုံကိုတော့ကျွန်တော်ရန်နိုင်ကပြောပြပြီးမှဖြစ်ပါတယ်ခင်ဗျာ။စစ်တပ်ကအနာသိမ်းပြီးစစ်အနာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေ၃လကျော်လာပြီဖြစ်ပေမဲ့လည်းနိုင်ငံတော်ကမျိုးတွေတော်များများမှာတော့စစ်ကောင်စီကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကတော့ပုံစံမျိုးစုံနဲ့ဆက်ပြီးတော့ဖြစ်ပွားနေပါတယ်။အခုရပိုင်းနေ့အတွင်းစစ်ကောင်စီဘက်ကတက္ကသိုလ်ကျောင်းတွေကိုပြန်ဖွင့်ပြီးခြေကံပညာကျောင်းတွေပြန်ဖွင့်ဖို့လှုပ်လာနေတဲ့အတွက်စစ်ကျွန်ပညာရေးအလိုမရှိကြောင်းကန့်ကွက်ဆန္ဒပြတာတွေဟာမျိုးတွေတော်များများမှာဖြစ်လာနေတာပါ။တကိုင်းတိုင်းပုံရမျိုးနယ်ကရောင်းတော်ထုံးကြီးရွာမှာတော့ပြည်သူတွေနဲ့ဒီကျောင်းသားကျောင်းသူတွေကလည်းစေအနာရှင်စနစ်ကိုဆန့်ကျင်တဲ့အနေနဲ့ဒီနေ့မှာစစ်ချက်ဆန္ဒပြခဲ့ကြပါတယ်ဒါပြန်တော်မျိုးကအမတ်တက်အချိန်ကမြန်မာထက်တန်းကျောင်းမှာဆိုရင်လေဒီနေ့မနေ့အစောပိုင်းကစစ်ကြုံပညာရေးကိုဆန့်ကျင်တဲ့နေနဲ့ကျောင်းသားလူငယ်တွေကသင်းဒီတွေမုတ်ဆေးတွေနဲ့ကန့်ကွက်ပြီးတော့ဆန္ဒပြခဲ့ကြသလိုချန်ပီနယ်ပင်လောင်းမျိုးမှာဆိုရင်လည်းအလားတူဆန္ဒပြတာကြီးရှိခဲ့ပါတယ်။ကျောင်းသားတွေကသင်းဒီတွေမုတ်ဆေးတွေပိုစတာတွေနဲ့ဒီကျောင်းသားတွေကျောင်းမတက်ကြဖို့ဆရာဆရာမတွေ CVM ဆက်လက်လှုပ်ဆောင်ကြဖို့ကိုတောင်းဆိုခဲ့ကြပါတယ်။မြန်မာနိုင်ငံတောင်ဘက်ချမ်းမော်လမြိုင်မြို့ကဒီအမတ်တက်ဆယ်အထက်တန်းကျောင်းမှာလည်းစစ်ကြုံပညာရေးကိုဆန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုကိုဒီနေ့မှပြုလုပ်ခဲ့ပြီးတော့CVM မလို့ရသေးတဲ့ဆရာဆရာမတွေကို CVM လှုပ်ရှားမှုမှာပါဝင်ဖို့ကိုတောင်းဆိုခဲ့ကြပါတယ်။ဒါပြင်တနင်္လာတိုင်းရေမြို့နယ်ခံကောတောင်စွာမှာတော့ကျောင်းသားလူငယ်တွေဆရာဆရာမတွေမြို့ကန်တွေပေါင်းပြီးတော့စစ်ကြုံပညာရေးအလိုမရှိမြို့သားညီညွတ်ရေးအစိုးရ NUG ကိုထောက်ခံကြောင်းပိုစတာတွေစာရန်တွေကန်ဆောင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။အချိန်ထဲမှာပဲရန်ကုန်ကယူဇာဥယျာဉ်မြို့တော်မှာရှိတဲ့အာထက်ကနေကျောင်းဝင်းအတွင်းမှာဒီနေ့မှဘုံကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်။အခုလိုနိုင်ငံတော်ကျောင်းမတက်ရေးလှုပ်ရှားမှုတွေလှုပ်ဆောင်နေတာနဲ့ပတ်သက်ပြီးရန်ကုန်ကအခြေခံပညာကျောင်းဆရာမတူကလည်းသူ့ရဲ့သဘောထားကိုအခုလိုပြောပါတယ်။
မတက်စီခြင်းလေးဘူး။ဘာဖြစ်လို့လဲဆိုတော့ဘယ်နေရာမှမလုံခြုံသေးလို့ပါ။နောက်တစ်ခုကတိတာတဲ့နေရာမှလည်းဘုံတွေပေါက်တယ်မတိတာတဲ့နေရာမှလည်းဘုံတွေပေါက်တယ်။ဘာတစ်ခုမှကျွန်မတို့ရဲ့တပည့်လေးတွေကိုထိခိုက်နေတာမို့လုံးဝမရှိစေချင်လို့ပါ
။အချိန်ထဲမှာပဲနိုင်ငံတော်ကတက္ကသိုလ်တွေကိုတော့ပြီးခဲ့တဲ့9ရက်နေ့ကပြန်ဖွင့်လှစ်လိုက်ပါတယ်။စစ်ကောင်စီဘက်ကအခုလိုတက္ကသိုလ်တွေကိုပြန်ဖွင့်ခဲ့ပြီမဲ့လဲကျောင်းတွေမှာတော့ကျောင်းတက်တဲ့သူတိတ်မရှိပဲ10ကဏန်းလောက်ပဲရှိတယ်လို့တက္ကသိုလ်ဆရာမတဦးက VOE ကိုပြောပါတယ်။
တောင်မောက်ကလည်းတော့လုပ်နေရတယ်ခတော့ဖတ်မလို့ဘာလို့လဲတော့ပြန်လာတော့တောင်းတယ်ဘာလို့လဲတောင်းပတ်နေလဲဘာလို့လဲတောင်းပတ်နေတယ်မဲဟိုတောင်းတောင်းမရဘူးအများကြီးကမသိဘူးသူသိတယ်လို့အဲ့တော့သူကဘာလို့မလုပ်သိလဲသူကမှဟိုတောင်းတောင်းနေနေတယ်ဇာတ်မင်းကတော့သူကမှဝိုင်ဖိုင်ကလည်းမရှိဘူးအင်တာနက်လည်းမရှိဘူးဒါပေမဲ့ဘယ်တော့မှမရှိဘူးပါလားဘာလို့လဲတော့မရှိဘူးဒါပြောအဲ့ဒါကိုဒီမှာပြောရပြတာတော့ဟိုတော်လည်းပြောနေပေါ့နော်အဲမင်းတက်မလားတက်မလားကျောင်းတော့ကျောင်းတော့လည်းရှိဘူးအဲ့ဘယ်တော့ကျောင်းနေမှာလဲကျောင်းကအဲ့ဘာတော့ကျောင်းကနေမရှိဘူးအေးဟာမင်းတို့ကျောင်းကနေရှိနေတာတော့ကြီးပြည်စုံတော့ကြီးတော့မင်းတို့ကတော့ဘယ်လောက်ရှိဘာချောက်ပဲလို့အဒီမှာဘယ်လောက်ရှိလဲဆိုဒီမှာလည်းငါကချောက်ပဲဘာလို့ပဲရှိတာလဲတော်တော်များလည်းမရှိဘူးအေးအဲ့ဆရာမလည်းမရှိတော့လည်းမရှိတော့ဘူးအဲ့
တက္ကသိုလ်ကျောင်းတွေမှာတချို့ဆရာဆရာမတွေအလုပ်ပြန်ဆင်းတာတွေရှိနေပေမဲ့လည်းဒီလိုအလုပ်ပြန်ဆင်းနေကြသူအများစုဟာဖမ်းဆီးခံရမှာကြောက်တာကြောင့်ပြန်ဆင်းနေရတာဖြစ်ပြီးစစ်ကောင်စီဘက်ကလည်းအလုံမဆင်းတဲ့သူတွေကိုပုံမှန်9ကာကြီးနဲ့တရားစွဲတာတွေလုပ်မယ်လို့ချင်းကြောက်တာတွေရှိနေတယ်လို့သူကပြောပါတယ်။ဝန်ရုံမျိုးမှာလည်းတက္ကသိုလ်တွေပြန်ဖွင့်လိုက်ပြီးမဲ့ကျောင်းတက်တဲ့သူဥယျာဟာ10ကဏန်းလောက်ပဲရှိတယ်လို့ဝန်ရုံမျိုးကတက္ကသိုလ်ကျောင်းဆရာတူက VOE ကိုပြောပါတယ်။
ကျောင်းတွေပြန်ဖွင့်တယ်ဆိုတာကသူတို့ကကျောင်းတွေဖွင့်လိုက်ပြီလို့ပဲပြောတာ။ဆရာဆရာမအင်အားကလည်းမရှိဘူး။ကျောင်းသားအင်အားကလည်းမရှိဘူး။လာတက်တဲ့သူလည်းမရှိဘူး။ GT ဟိုဘော TU ပေါ့နော်။ဘုံကနီးပညာတက္ကသိုလ်မှာဆိုလို့ရှိရင်တယောက်မှကိုလာမတက်ဘူးကျောင်းသား။ဆရာဆရာမတွေက non serious နေတချို့တော့သွားတက်တယ်ပေါ့နော်။ဟိုဘုံကတက္ကသိုလ်ဆိုလို့ရှိရင်လည်း90ရာခိုင်နှုန်းကျော်အကြောင်းမတက်ဘူးအားလုံးပေါင်းစုစုပေါင်းမှာအယောက်20လောက်တည်းလာတက်တယ်ကျောင်းသူကျောင်းသားဒီမှာရပဲလာတက်ပြီးနောက်ရကြမတက်ကြတော့
နိုင်ငံတော်မှာ CDM လို့ခေါ်တဲ့အကြမ်းဖက်အာဏာဖီဆန်ရေးလှုပ်ရှားမှုမှာပါဝင်လာကြောင်းစစ်ကောင်စီဘက်ကအလုပ်ထုတ်ပြလိုက်တဲ့တက္ကသိုလ်ကောလိပ်ကဌာနမှုတွေအပါအဝင်ဆရာဆရာမ2000လောက်ရှိသွားပြီဖြစ်တယ်လို့သိရပါတယ် Sejong Binayu, Gangwa de Sana Piawari, Pien, Manganwanga, Sana da the Big Deha, Nizan Lulu, Sachin Vido, Manli, Tangi, Paga, Metila, Yangonga, Tanglava, Mune Male, Tinimara, Sianashin, Senegu, Sanjinet, Sana da the Big Deha, Sabido, Pibagavarek, Nya, Jano Yanaima.